Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင် VOA American တန်ရဲ့2018ခုနှစ်ဇွန်လ12ရက်အင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ Washington DC မြို့တော်ကနေလိုင်းဒိုမီတာ1925ရုကနေတိုက်ရိုက်တင်ဆက်နေပါပြီရှင်ကျမများသတင်းအောင်ပါဒီနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားပါမယ
်ကျမသင်္ကီထိုက်ပါရှင် American နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲသဘောတူညီချက်တွေထဲမှာတော့မြောက်ကိုရီးယားဘက်ကနျူကလ িয়ার ကင်းစင်ရေးအတွက်ထပ်လောင်းကတိပြုလိုက်သလိုအမေရိကန်ဘက်ကလည်းမြောက်ကိုရီးယားကိုလုံခြုံရေးအာမခံချက်ပေးဖို့ကတိပြုပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်နှစ်ဦးတို့ရဲ့ဆွေးနွေးပွဲအပေါ်မှာတော့ကမ္ဘာခေါင်းဆောင်တွေဘက်ကလည်းကြိုးဆိုလိုက်ကြပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကြားကြရဖို့ရှိပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။အင်္ဂါနေ့ညနေခင်းအတွက်ထိတ်တန့်ရောက်သတင်းတွေကတော့တမရထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့ထိပ်သီးဆွေးနွေးပွဲအပြီးမှာပဲသူတို့နှစ်ဦးဘာတွေဆွေးနွေးခဲ့တယ်လဲဆိုတာနဲ့ရှေ့ဘလို့မျှော်လင့်ထားကြပါတယ်လဲဆိုတော့
Really he's got a great personality. He's a, you know, funny guy, he's a very smart guy, he's a great negotiator. He loves his people, not that I'm surprised.
တမရထရမ့်ကို VOA သတင်းတောက်တူတွေ့ဆုံမေးမြန်းထားတာပါ။ဒီကြောင့်နဲ့ဒူနာဆင်ရမှာကတော့ American တမရဒေါ်နယ်ထရမ့်ကမြောက်ကိုရီးယားခေါင်းဆောင် Kim Jong Un နဲ့တွေ့ဆုံပြီးဒီကနေ့စင်ကာပူမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအကောင်းနှုတ်ချက်နဲ့အတူတမိုင်းဝင်ထိပ်သီးဆွေးနွေးပွဲအောင်မြင်မြင်ပြီးဆုံးသွားပြီးရလက်ကောင်းတွေထွက်လာတဲ့အပေါ်မြန်မာနိုင်ငံကကြိုဆိုလိုက်တဲ့အကြောင်းစတဲ့သတင်းလွှာတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တန်ကြီးထိုင်တဲ့ကိုညံဝင်းအောင်တို့ကပြောပြပေးပါအောင်ရှင
်။အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့စင်ကာပူမှာဒီကနေ့လက်မှတ်ရေးထိုးလိုက်တဲ့သဘောတူညီချက်ထဲမှာတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းဘက်ကကိုရီးယားကျွမ်းဆွယ်မှာနျူကလ িয়ার လုံးဝကင်းစင်ရေးသူ့ရဲ့ခိုင်မာတဲ့ဂရီကဝတ်ကိုထပ်ပြီးအာမခံခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဘက်ကတော့မြောက်ကိုရီးယားနိုင်ငံကိုလုံခြုံရေးအာမခံချက်ပေးဖို့ကတိပြုခဲ့ပါတယ်။ကိုရီးယားကျွမ်းဆွယ်မှာတည်တတ်မဲ့ငြိမ်းချမ်းရေးကိုအတူဖော်ဆောင်ဖို့အမေရိကန်နဲ့မြောက်ကိုရီးယားကြားဆက်ဆံရေးသစ်တရက်ထူထောင်ပြီးစစ်အတွင်းပျောက်ဆုံးသွားသူတွေစစ်တုံးပန်းတွေရဲ့ကျဉ်ကျဉ်ရှုပ်အလောင်းတွေကိုပြန်လည်ရှာဖွေရေးဖို့အတွက်လည်းသဘောတူခဲ့ကြပါတယ်။နောက်ထပ်ဆက်ဆက်ဆွေးနွေးမှုတွေလုပ်ဖို့နှစ်ဖက်တို့ကြိပြုပါတယ်။မြောက်ကိုရီးယားမှာနျူကလ িয়ার ကင်းစင်ရေးလုပ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်က VOA အတွက်ဆောင်ရွက်ပေးနေတဲ့ Greta Van Sutran ကိုပြောကြားခဲ့ပါတယ်။တောင်ကိုရီးယားမှာအမေရိကန်တပ်ဖွဲ့တွေဆက်ပြီးတက်ချထားမယ်လို့လည်းသမ္မတက VOA ကိုပြောပါတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားဘက်ကဒီဇိုင်းမမတ်လွန်လားနေတဲ့အချက်တစ်ခုကိုလည်းလိုက်ရောကြောင့်ချညာခဲ့ပါတယ်။ငွေကုန်ချေချာများလာတဲ့စီးရီးလေ့ကျင့်မှုတွေကိုမလုပ်တော့ဘူးလို့သမ္မတထရန့်ကပြောဆိုခဲ့တာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တွေရှိနေသမျှတော့အမေရိကန်ဘက်ကတန်းခတ်ပိတ်ဆို့မှုကိုဆက်ပြီးကျင့်သုံးမယ်လို့နောက်ပိုင်းမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာသမ္မတကပြောပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ပမာဏနဲ့ပတ်သက်ပြီးဆွေးနွေးခဲ့ပါသလားလို့သမ္မတထရန့်ကိုမေးမြန်းတာမှာတော့မြောက်ကိုရီးယားမှာနျူကလ িয়ার လက်နက်ပမာဏကြီးကြီးမားမားရှိနေတယ်လို့ဖြေကြားခဲ့ပါတယ်။လို့ခွင့်ရပိုင်းမှာတော့ဒီကနေ့ဆွေးနွေးမှုမှာအနည်းငယ်ပဲဆွေးနွေးနိုင်ခဲ့ပြီးအနာဂတ်မှာတော့ပိုပြီးတော့ဆွေးနွေးတော့မှာဖြစ်တယ်လို့သမ္မတထရန့်ကပြောပါတယ်။မြောက်ကိုရီးယားအလုတ်ကျန်းစခန်းတွေမှာထောင်နဲ့ချီတဲ့လူတွေပြစ်ဒဏ်ခံရတာနဲ့ပတ်သက်ပြီးမေးမြန်းကြတာမှာတော့သမ္မတထရန့်ကသူ့အနေနဲ့ဒီလူတွေကိုကူညီခဲ့ပြီလို့ယူဆတဲ့အကြောင်းမြောက်ကိုရီးယားမှာအပြောင်းလဲတွေဖြစ်လာတော့မယ်လို့ပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်အပေါ်မှာအပြူသဘောဆောင်တဲ့အသုံးနှုန်းမျိုးကိုလည်းအမေရိကန်သမ္မတကထပ်ခါတလဲလဲသုံးနှုန်းပြောဆိုပါတယ်။ဒီကနေ့ထိပ်သီးဆွေးနွေးပွဲအကောင့်ထဲပေါ်ခဲ့တဲ့အတွက်တရုတ်၊ဂျပန်၊တောင်ကိုရီးယားခေါင်းဆောင်တွေရဲ့ကြိုးပမ်းမှုကိုလည်းကျေးဇူးတင်တဲ့အကြောင်းအမေရိကန်သမ္မတကပြောပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကိုတင့်တော်တဲ့တစ်ချိန်မှာအမေရိကန်သမ္မတအိမ်ဖြူတော်ကိုဖိတ်ကြားမှဖြစ်ပြီးသူ့အနေနဲ့လည်းမြောက်ကိုရီးယားနိုင်ငံပျုံယမ်းမြို့တော်ကိုတွားရောက်ဖို့လမ်းဖွင့်ထားတယ်လို့ပြောဆိုခဲ့ပါတယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့စင်ကာပူနိုင်ငံမှာဒီကနေ့ပြုလုပ်တဲ့တမိုင်းဝင်တွေ့ဆုံပွဲမှာတော့ခေါင်းဆောင်နှစ်ဦးပွင်လင်းစွာအမြင်ချင်းပလဲခဲ့ကြပြီးကိုရီးယားကျွမ်းဆွယ်မှာနျူကလ িয়ার လက်နက်ကင်းစင်ရေးနဲ့ငြိမ်းချမ်းရေးခိုင်မာစေဖို့ကိစ္စအပါအဝင်မြောက်ကိုရီးယားအမေရိကန်ဆက်ဆံရေးစာမျက်နှာအသစ်ထူထောင်သွားမဲ့ကိစ္စတွေပါဝင်တယ်လို့ဆွေးနွေးပွဲအပြီးထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်အဲ့ဒီညညာချက်ထဲအဓိကပါတဲ့လေးချက်ကတော့ငញ្ញန်းကြီးနဲ့တာဟာဝါပြောရေးအတွက်နှစ်နိုင်ငံပြည်သူတွေရဲ့သဘောဆန္ဒနဲ့အညီအမေရိကန်မြောက်ကိုရီးယားဆက်ဆံရေးစာမျက်နှာအသစ်ကိုထူထောင်သွားကြဖို့ကိုရီးယားကျွမ်းဆွယ်မှာရေရှည်တည်တတ်မဲ့ငញ្ញန်းကြီးကိုတည်ငြိမ်တဲ့အစိုးရဖြစ်လာစေရေးအတွက်အမေရိကန်မြောက်ကိုရီးယားလက်တွဲဆောင်ရွက်သွားရေးတ တောင်မြောက်ကိုရီးယားနယ်စပ်စစ်မဲ့ဇုံပေါင်းမွန်ကျွန်းမှာ AP 29ရက်နေ့ကထုတ်ပြန်ခဲ့တဲ့ကြေညာချက်အတိုင်းနျူကလ িয়ার လက်နက်ဖြတ်သိမ်းရေးကိုမြောက်ကိုရီးယားဘက်ကဆက်လက်လှုံ့ဆော်သွားရင်းနဲ့ကိုရီးယားစစ်ပွဲအတွင်းသေဆုံးပျောက်ဆုံးခဲ့သူတွေရဲ့အကျဉ်းချန်တွေကိုပြန်လည်ရှာဖွေလက်ခံသွားရေးအတွက်အမေရိကန်မြောက်ကိုရီးယားနှစ်နိုင်ငံပူးတွဲလှုံ့ဆော်ရေးကိုသဘောတူညီခဲ့ကြပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့ဒီကနေ့စင်ကာပူမှာလုပ်တဲ့တမိုင်းဝင်ထိပ်သီးဆွေးနွေးပွဲအပေါ်မှာအာရှဒေသနဲ့ကမ္ဘာတစ်လွှာခေါင်းဆောင်တွေကအကောင်းမြင်သဘောထားနဲ့တုံ့ပြန်ကြပါတယ်။ထိပ်သီးတွေ့ဆုံပွဲလမ်းကြောင်းပေါ်ကိုအထူးကြံမြောက်ကိုရီးယားနိုင်ငံရောက်လာစေဖို့တန်တမာရေးအရာကြိုးပမ်းခဲ့တဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကတော့ကိုရီးယားကျွန်းဆွယ်နျူကလ িয়ার လောကင်းစင်ရေးနဲ့ငြိမ်းချမ်းရေးအတွက်မျှော်လင့်ချက်ကိုထုတ်ဖော်ပြောဆိုခဲ့တယ်လို့မနေ့ညကအိတ်မပြောခဲ့ဘူးလို့လည်းပြောဆိုလိုက်ပါတယ်အမေရိကန်နဲ့မြောက်ကိုရီးယားဆွေးနွေးမှုကနေကိုရီးယားစစ်ပွဲကိုတရားဝင်အဆုံးသတ်နိုင်မဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုဥတီသွားနိုင်ဖို့မျှော်လင့်တဲ့အကြောင်းလဲတရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီကသတင်းထောက်တွေကိုပြောပါတယ်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတော့မြောက်ကိုရီးယားအနေနဲ့လမ်းကြောင်းမှန်အတိုင်းသွားမယ်ဆိုရင်တော့တောက်ပတဲ့အနာဂတ်ကိုရရှိလာမယ်လို့ပြောဆိုပါတယ်ဂျပန်ကိုရောက်နေတဲ့မလေးရှားဝန်ကြီးချုပ်မဟာသီယာနဲ့အတူလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဂျပန်ဝန်ကြီးချုပ်ကအခုလိုမှတ်ချက်ပေးတာဖြစ်ပါတယ်။နိုင်ပိုင်းအကြမ်းမှထုတ်တဲ့ဂျပန်ရဲ့ကြေညာချက်မှာတော့မြောက်ကိုရီးယားဘက်ကနျူကလ িয়ার ကင်းစင်ရေးကိုအပြည့်အဝဖော်ဆောင်မဲ့ဂရီးကဝတ်ဟာဆိုရင်ဘက်ဆောင်ဖြည့်ရှင်ရေးအတွက်အပြုသဘောဆောင်တဲ့ပထမဆုံးခြေလှမ်းတစ်ရပ်ဖြစ်တယ်လို့ဝန်ကြီးအာဘေကပြောဆိုခဲ့ပါတယ်။ရုရှားတို့အနေနဲ့ကတော့သဘောတူညီချက်ကိုအကောင့်ထည့်ဖို့တဲ့နေရာမှာကူညီဆောင်ရွက်ဖို့အသင့်ရှိနေပါတယ်လို့လဲဒုတိယနိုင်ငံခြားရေးဝန်ကြီးဆာဂေးရိုက်ကော့ရဲ့ပြောဆိုချက်ကို TASS သတင်းအေဂျင်စီကဖော်ပြခဲ့ပါတယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့ထိပ်သီးဆွေးနွေးပွဲကျင်းပနိုင်ခဲ့တဲ့အတွက်ဝမ်းသာဝမ်းမြောက်မိတယ်လို့အမေရိကန် NBA ဘတ်စကတ်ဘောအားကစားသမဟောင်းဒန်နစ်ရော့ဒ်မန်ကဒီကနေ့ပြောကြားလိုက်ပါတယ်။နိုင်ငံခြားအဆင်ပြေလာတာကိုသူ့အနေနဲ့လူလားတယ်လို့လော်ယိုးလှုပ်စင်နီလန်ကနေခွဲထွက်ပြီးလုခဲ့တဲ့သမ္မတထရမ့်ကိုလည်းချီးကျူးထိုက်သူအဖြစ်ရော့ဒ်မန်က CNN and သတင်းဌာနကိုပြောကြားခဲ့တာပါအသက်58နှစ်အရွယ်မစ္စတာရော့ဒ်မန်ဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းစီကိုအချိန်ချင်းတွားရောက်လဲပတ်ခဲ့သူဖြစ်ပါတယ်ပြီးခဲ့တဲ့နှစ်အတွင်းခေါင်းဆောင်နှုတ်အပြန်လန်စကားစစ်ထိုးနေတာကြောင့်ထိပ်သီးဆွေးနွေးပွဲဖြစ်လာမယ်လို့တောင်သူမထင်ခဲ့ကြောင်းပြောပါတယ်ရော့ဒ်မန်ဟာ2013ခုနှစ်ကနာမည်ကျော်ဘတ်စကတ်ဘောအားကစားသမားတွေကိုခေါ်ပြီးမြောက်ကိုရီးယားကိုအလဲပတ်တွားရောက်ခဲ့တယ်လို့ရန်ပက်နိုင်ငံကြီးကြားအဆင်ပြေလာအောင်ကြိုးပမ်းတဲ့ရည်ရွယ်ချက်နဲ့တွားရောက်ခဲ့တာဖြစ်တယ်လို့သူကပြောပါတယ
် VOA American တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ79 kHz 15565နဲ့လိုက်ဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစီရဲ့အင်ကာနိညနေခင်းသတင်းလေးကိုနားဆင်နေရတာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်မှာမိုးသည်ထန်ပြီးမြေပြိုရာကြောင့်၃နှစ်အရွယ်ရိုဟင်ဂျာဒုက္ခသည်ယောက်ျားလေးတဦးသေဆုံးခဲ့ရတဲ့အကြောင်းရဲတပ်ဖွဲ့ကတနင်္လာနေ့တုန်းကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ပြင်းထန်တဲ့မုတ်တုံရသည့်အတွင်ပထမဆုံးသေဆုံးရမှုလည်းဖြစ်ပါတယ်ကုတူပလောင်ဒုက္ခသည်စခန်းကတဲအိမ်ပေါ်မှာကလေးငယ်ကအိပ်ပျော်နေတဲ့အချိန်မြေပြိုကျခဲ့တာလို့ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့အကြီးအကဲအဗ်ဒူခါက AFP သတင်းဌာနကိုပြောပါတယ်။သုံးရက်ကြာမိုးရွာခဲ့ပြီးတဲ့နောက်ဖြစ်ခဲ့တာလို့လည်းသူကဆက်ပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်မိုးရွာသည့်အစပထမဆုံးရွာသွန်းတဲ့မိုးကြောင့်ကုတူပလောင်ဒုက္ခသည်စခန်းကဒုက္ခသည်တွေခိုးလုံရာတဲအိမ်300လောက်ပျက်စီးပြီးဒါဇင်နဲ့ချီတဲ့လူတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးထားရကြောင်းလဲကုတူပလောင်ဒုက္ခသည်စခန်းတာဝန်ရှိသူတို့ကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံအရှိတောင်ပိုင်းကယာယီတဲအိမ်တွေမှာခိုးလုံနေရပြီးဒုက္ခရောက်နေကြတဲ့တိတ်နဲ့ချီတဲ့ရိုဟင်ဂျာတွေအတွက်တော့အခုမုတ်တုံရသည့်ကြောင့်ပို့ပြီးတော့အခက်တွေ့ရနိုင်တယ်လို့လည်းအကူအညီပေးရေးအဖွဲ့အစည်းတွေကသတိပေးနေကြတာဖြစ်ပါတယ်ဒုက္ခသည်စခန်းတွေမှာတော့ခမန်းချီ2,000လောက်ကရေကြီးမြေပြိုမှုဒဏ်သင့်နိုင်တဲ့အန္တရာယ်ရှိနေတယ်လို့လည်းအကူအညီပေးရေးအဖွဲ့တွေကပြောပါတယ်ရခိုင်ပြည်နယ်တဲ့အကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရသူတွေကိုပြန်လည်လက်ခံဖို့မြန်မာအစိုးရဘက်ကသဘောတူဆောင်ရွက်နေပေမဲ့လေရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုတော့အတိအမှတ်မပြုသေးပါဘူးရှင
်အာဖဂန်နစ္စတန်အစိုးရရဲ့တဖက်သက်အပြစ်ခံရဆဲရေးစာပြီးတက်ရောက်ခဲ့ပြီးတဲ့နောက်ဒီကနေ့အင်္ဂါနေ့မှာတော့တာလီဘန်တပုန်တွေကခရိုင်တစ်ခုကိုဝင်ရောက်စီးနင်းပြီးနောက်တစ်ခုကိုပါချင်းချောက်လာနေပါတယ် ဖိုင်ရက်ပြည်နယ်မြောက်ပိုင်းကကိုယ်စတန်ကိုတပုန်ဒီကအာယုံမတက်ခင်တိုက်ခိုက်မှုအတွင်းအာဖဂန်တပ်ဖွဲ့ဝင်အနည်းဆုံး12ဦးသေဆုံးပြီး13ဦးဒဏ်ရာရခဲ့ကြောင်းနောက်ပိုင်းမှာအဲ့ဒီခရိုင်ကိုတာလီဘန်တို့ကသိမ်းပိုက်လိုက်ကြောင်းတာဝန်ရှိသူတွေကအတည်ပြုပါတယ်။အရသာတွေထိခိုက်သေဆုံးမှုမရှိစေရအတွက်ကိုယ်စတန်ခရိုင်အတွင်းကနေအာဖဂန်လူညုံရေးတပ်ဖွဲ့တွေဆုတ်ခွာခဲ့ကြောင်းလည်းပြည်နယ်အစိုးရပြောခွင့်ရက VOA ကိုပြောပါတယ်။တချိန်တည်းမှာပဲဂါဇနီပြည်နယ်တက်ကမတည်မငြိမ်ဖြစ်နေတဲ့မော်ကာခရိုင်ရဲ့ရဲဌာနချုပ်အနီးမှာတာလီဘန်တပုန်တွေနဲ့အပြင်းထန်တိုက်ပွဲအတွင်းအာဖဂန်တပ်ဖွဲ့ဝင်တွေပိတ်မိနေကြပါတယ်။လုံညိုရေးတပ်ဖွဲ့ဝင်အနည်းဆုံး6ဦးသေဆုံးကြောင်းတာဝန်ရှိသူတွေကပြောပါတယ
်။အိမ်တွင်းအချမ်းဖက်ခံရသူတွေနဲ့လူဆိုးကိုင်းတွေရဲ့အချမ်းဖက်မှုထံခံရသူတွေကိုအမေရိကန်မှာနိုင်ငံရေးခလုံးကွင်ပေးနေတာကိုဖယ်ရှားဖို့အမေရိကန်ရှင်းနေချုပ် Jeff Sessions ကဆောင်ရွက်နေပါတယ်။နိုင်ငံရေးခလုံးကွင်ရဲ့အ내အဓိပ္ပာယ်ဖွင့်ဆိုချက်တွေကိုရှော့ပြက်လိုက်တာကြောင့်ထောင်နဲ့ချီတဲ့လူတွေအမေရိကန်ပြည်တော်စုကိုတရားဝင်ဝင်ရောက်လာနိုင်မှုအပေါ်အတားအဆီးဖြစ်သွားနိုင်ခြေရှိပါတယ်။နိုင်ငံတစ်ခုအနေနဲ့ရာဇဝတ်မှုတွေကိုထိန်းချုပ်ကင်တွယ်တာမှာချုပ်ယွင်းချက်ရှိနေတာဒါမှမဟုတ်လေလူတစုအနေနဲ့ရာဇဝတ်မှုတွေကျူးလွန်ခံရနိုင်တဲ့အခြေအနေမျိုးလောက်နဲ့တော့နိုင်ငံရေးခလုံးကွင်းတောင်းခံလို့မရနိုင်ဘူးလို့ရှင်းနေချုပ်ကတနင်္လာနေ့တုန်းကပြောဆိုခဲ့တာပါရွှေပြောင်းဝင်ရောက်လာသူတွေကနိုင်ငံရေးခလုံးကွင်းစနစ်အပေါ်အမျက်ထုတ်နေတာကတရားဥပဒေစိုးမိုးရေးကိုထိခိုက်စေတယ်လို့လည်းရှင်းနေချုပ်ကပြောဆိုခဲ့ပါတယ်ရှင်
တရုတ်ဆက်သွယ်ရေးကုမ္ပဏီ ZTE ကအမေရိကန်ကုန်သွယ်ရေးစီးမျဉ်းတွေကိုချိုးဖောက်ခဲ့တဲ့အတွက် ZTE ကနေဒေါ်လာတန်းတစ်ထောင်ဒဏ်ကြီးပေးဆောင်ဖို့ဆက်ရှိနေပြီးဒေါ်လာတန်း400အာမခံထားဖို့သဘောတူတာကြောင့်အမေရိကန်ပြည်ထောင်စုကပြောပါတယ်သမရထရန့်ရဲ့ညွှန်ကြားချက်တွေအတိုင်း CDE ကုမ္ပဏီနဲ့ညှိနှိုင်းသဘောတူညီမှုလုပ်ပြီးနောက်အမေရိကန်ကုသရောင်းဝယ်ရေးဌာနကထုတ်ပြန်တဲ့ကြေညာချက်မှာတော့ CDE ကုမ္ပဏီကိုစီးပွားရေးပြန်လည်လုပ်ကင်ခွင့်ပေးလိုက်တာဖြစ်ပါတယ် CDE ကုမ္ပဏီဟာမြောက်ကိုရီးယား၊အီရန်နိုင်ငံတွေနဲ့ကုန်သွယ်တားမြစ်ချက်ကိုချိုးဖောက်ခဲ့တာပ
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိငီထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြခဲ့တာပါ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကဘဲ VOA Internet ဆက်မျက်နှာဖြစ်တဲ့ burmese.voanews.com ကနေအခုထုတ်လွှင့်နေတဲ့တပြိုင်တည်းမှာပဲဓာတ်ရိုက်နားဆင်နိုင်ပါတယ်အခုဆက်ပြီးထုတ်လွှင့်ပေးမှာကတော့သမ္မတ Trump နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့ထိပ်သီးဆွေးနွေးပွဲအပြီးမှာပဲသူတို့နှစ်ဦးဘာတွေဆွေးနွေးခဲ့တယ်လဲဆိုတာနဲ့ရှေ့ဘယ်လိုမျှော်လင့်ထားကြတယ်လဲဆိုတာကို VOA အတွက် Greta Van Susteren ကသမ္မတ Trump ကိုတွေ့ဆုံမေးမြန်းထားတာကိုနားဆင်ရပါမယ်ရှင်
။ What surprised you today?
Kim Jong Un ရဲ့ပတ်သက်လို့ဘာများအံ့အားသင့်စရာတွေဖြစ်ခဲ့ရပါလဲရှင
်။ Really he's got a great personality. He's a
သူဟာတကယ်ကိုနှစ်လို့စရာကောင်းတဲ့သူပါခက်ပြပြသမားတည်တည်မွေ့မွေ့တသက်ရရနေတတ်တဲ့သူပါတကယ်ကိုပဲစစ်စစ်ညှိနှိုင်းမှုပါသူ့ရဲ့ပြည်သူကိုလည်းချစ်ပါတယ်ကျွန်တော်တို့တွေဆက်စပ်တွေ့ချင်းမှာပဲအံဩလောက်စရာသဘောတူညီချက်တရားရပါတယ်မြောက်ကိုရီးယားကိုနျူကလ িয়ার ကိမဲ့ရေလုသွားဖို့ပါဒါကတော့ချက်ချင်းဆိုသလိုစတင်သွားမှာပါစစ်တွင်းတုန်းကရုပ်လောင်းတွေကိုပြန်တယ်ဖို့အပါဝင်အခြားကိစ္စတွေလည်းဆွေးနွေးဖြစ်ပါတယ်စစ်တွင်းကြံခဲ့တဲ့ရုပ်လောင်းတွေပြန်တယ်ဖို့ကိစ္စကလူတွေအတွက်တော်လေးရေးကြီးပါတယ်သူရဲ့မိသားစုတွေကကျွန်တော်ကိုစာလိုင်းရေးကြတယ်ပြောကြတယ်ကျေးဇူးပြုပြီးတော့ဒါကိုလုပ်ပြီးပါတဲ့သူကလည်းသဘောတူပါတယ်စစ်တွင်းသစ်ဆုံးခဲ့တဲ့သူတွေရဲ့ရုပ်လောင်းတွေပြန်သိရေးသဘောတူညီချက်ဟာတကယ်ကိုကြီးမားတဲ့ရလတ်ပ
ါဒီနေ့ဆွေးနွေးကြတော့လူခွင့်ရေးကိစ္စကိုရောထည့်သွင်းဆွေးနွေးပါသလားသူကရောဘယ်လိုတုံ့ပြန်မှာလဲ
very well I mean we obviously were talking about the denuclearization
ဆွေးနွေးချင်းရဲ့90ရာခိုင်နှုန်းလောက်ကနျူကလ িয়ার ဖြတ်သိမ်းကိစ္စတွေပြောကြတာပါဒါပေမဲ့အခြားကိစ္စတွေလည်းပါပါတယ်လူခွင့်ရေးကိစ္စလည်းထည့်ပြောပြပါတယ်စစ်တွင်းတုန်းကကျန်တဲ့ရုပ်လောင်းတွေကတော့အဓိကချက်ပါဒါတွေကိုသဘောတူညီချက်မှတ်တမ်းထဲမှာထည့်ထားပါတယ်သဘောတူညီချက်ဟာအားလုံးမျှော်မှန်းတာတဲ့ပို့ပြီးတော့အချက်လက်တော်များများပါဝင်ပါတယ
် Give me some sort of behind
the scenes ဘယ်ဟာအခြေအနေလေးတွေလဲပြောပြပါအောင်ရှင်သူ့ကိုတစုံတရာရာဇသံပေးခဲ့တာမျိုးသူ့ဘက်ကရောတောင်းဆိုတာမျိုးရှိခဲ့ပါလားအပြန်အလှန်ဘယ်လိုတွေလုပ်ခဲ့ကြပါလဲ
Not an ultimatum we know we've been dealing for
မရှိပါဘူးငွေကြေးဝင်ကြီးမိုက်ပွန်ပီယိုပါဝင်ကျွန်တော်တို့ဘက်ကကူစလေရီနဲ့3လလောက်ကိုကြိုးပြီးတော့ညှိနှိုင်းခဲ့ရတာပါအချိန်တခုယူပြီးတော့ကျွန်တော်တို့ကြိုးတင်ညှိနှိုင်းခဲ့ပြီးတော့မှအခုဒီကနေ့ကျွန်တော်တို့လူချင်းတွေ့ပြတာပါကျွန်တော်အနေနဲ့25နာရီကြာလောက်မအိပ်မနေအချိန်ယူပြီးတော့ကိုညှိနှိုင်းခဲ့တာပါဒီအတွက်ကျွန်တော်ဂုဏ်ယူပါတယ်အဲ့ဒီအဖြေကအခုစပါပြီလူတန်းပေါင်းများစွာအသက်ဆုံးရှုံးစေမဲ့စစ်ကိုအဆုံးသတ်လိုက်နိုင်တဲ့သဘောတူညီချက်တည်းရရလိုက်ပါပြီ
All right what about our troops are they staying safe
ဆင်ဟာရီနဲ့ပတ်သက်လို့ရောဘယ်လိုရှိပါလဲတောင်ကိုရီးယားမှာဆက်ပြီးထားမှာလား
Yeah they're going to stay we didn't even discuss that that wasn't discussed
ဒီတပ်ဖွဲ့တွေကရှိနေဦးမှာပါဒါနဲ့ပတ်သက်လို့တော့မဆွေးနွေးပါဘူးဒါပေမဲ့ငွေချေးအကုန်ကျတိတ်များတဲ့စီးရီးပြင်ဆင်မှုတွေလုပ်တော့မှာမဟုတ်ပါဘူးဒါဟာတကယ်ကိုရန်လုံးမုန်းတည်မှုတွေပါဒါတွေမလုပ်တော့ဘူးဆိုတာကိုသူတို့လည်းဝမ်းမြောက်မယ်ထင်ပါတယ်ဒါပေမဲ့ဒါဟာအနေရတော့ရှိပါတယ်စိတ်ဆေးနာကောင်းတဲ့ညှိနှိုင်းမှုတွေလုပ်နေသေးတယ်တော့ကျွန်တော်တို့ဒီလိုမျိုးစီးရီးပြင်ဆင်မှုတွေလုပ်မှာမဟုတ်ပါဘူး
brought him to the table.
ဆယ်စုနှစ်တွေနဲ့ချီပြီးအပြန်အလှန်ဆင်အားချင်းချမှုတွေရှိနေရကနေကင်ကအခုလိုညှိနှိုင်းရေးဆွေးနွေးပွဲပေါ်ရောက်လာတာလဲရှင
့် Well actually I don't think there's been too much saber rattling
prior to ဆေးချင်းချောက်မှုတွေကြီးကြီးမားဖြစ်ခဲ့တယ်လို့တော့ကျွန်တော်မထင်ပါဘူးခြေကားအဖြစ်သူတို့ကခက်စိတ်စိတ်နေတဲ့သဘောထားရှိရတယ်သူတို့ကလည်းမပြောဘူးကိုယ်ကလည်းဘာမှပြောလို့မရဘူးကနဦးအပြန်အလှန်စကားစစ်ထိုးကြတာကအတော်လေးရေးကြည့်တယ်လို့ကျွန်တော်ထင်တယ်ကိုယ်လင်းလင်းပြောရရင်တော့ကျွန်တော်အဲ့လိုမလုပ်ချင်ပါဘူးလူချိုးကလည်းကျွန်တော်အဲ့လိုပြောဆိုခဲ့တာကိုမှားတယ်လို့ထင်တယ်ဒါပေမဲ့အဲ့လိုမျိုးစကားစစ်ထိုးခဲ့တာမျိုးမရှိဘဲနဲ့တော့ကျွန်တော်တို့ဒီနေရာရောက်လာမယ်လို့မထင်ဘူးသူဘက်ကလည်းတခုလှုပ်ချင်တယ်သဘောတူညီချက်တခုရဖို့တကယ်ကိုလူလားတယ်လို့ကျွန်တော်ထင်ပါတယ
်ဘာ
ကြောင့်ပါလဲရှင့
် because ကျွန်တော်တို့အပြန်အလှန်ညှိနှိုင်းအလုပ်လုပ်ရမယ်ဆိုတာသူသိပါတယ်အတိတ်ကာလတုန်းကလူတွေလုပ်ခဲ့တာကြည့်ပါအလုံးမဖြစ်ခဲ့ပါဘူးကျွန်တော်တို့အပြန်အလှန်ညှိနှိုင်းအလုပ်လုပ်လို့တယ်ညှိနှိုင်းအလုပ်လုပ်ရမယ်ညှိနှိုင်းအလုပ်လုပ်မယ်ဆိုတာကိုသူသိပါတယ်အခုဆိုရင်လုပ်နေကြပြီတိတ်မကြသေးခင်ကဆိုလို့ရှိရင်မြောက်ကိုရီးယားနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြင်းပြင်းထန်ထန်ပြုမှုပြောခဲ့ကြတယ်ဒါပေမဲ့အခုဒီနေ့ဆိုရင်ကျွန်တော်တို့သဘောတူလက်မှတ်ထိုးလိုက်ကြပြီလူတွေထင်တာတက်ကိုပို့ပြီးတော့ပြည့်စုံကြေပြန်းတဲ့သဘောတူညီချက်ပါဒါဖြစ်လာနိုင်မယ်လို့ဘယ်သူမှထင်မထားဘ
ူး What
do you think he thought of you after left?
ဆွေးနွေးပွဲပြီးရင်သူ့ဘက်ကဘယ်လိုတွေးလိုက်မယ်လို့တွက်ထားပါလဲရှင်
I think he liked me and I like him and I understand
သူ့ဘက်ကကျွန်တော်ကိုသဘောကျမယ်လို့ထင်တယ်ကျွန်တော်လည်းသူ့ကိုသဘောကျပါတယ်အရင်တုန်းကကျဉ်းကျဉ်းတန်းတန်းကောင်းလေးဆိုတာကိုကျွန်တော်သိတယ်ဒါပေမဲ့အခုကျွန်တော်တို့တွေးကြတယ်တကယ်ကိုတင်တင်မွေ့မွေ့တသက်ရရရှိတဲ့သူပါသူ့ရဲ့ပြည်သူကိုချစ်တယ်သူ့ရဲ့တိုင်းပြည်ကိုချစ်တဲ့သူပါသူဟာကောင်းရမွန်ရာလူကျင်တဲ့ဒီအတွက်သူလှုပ်တာပါ
But he starved them
ဒါပေမဲ့သူ့ကြောင့်ပဲသူ့ရဲ့ပြည်သူတွေငတ်မုတ်ခဲ့ကြတယ်နှိပ်စက်ခံခဲ့ကြရတယ်မဟုတ်ဘူးလားရှင
် Look he is doing what
သူရှေ့ကလှုပ်ခဲ့တာတွေကိုမြင်တဲ့အတိုင်းသူလှုပ်နေတာပါဒါပေမဲ့ဒီကနေ့မနေ့ကနဲ့လုံခဲ့တဲ့ဒီဘတ်တွေကအချင်းကြီးပေါ်မူတည်ပြီးတော့ကျွန်တော်အလုပ်လုပ်ရမှာပါထပ်ပြီးပြောရရင်တော့အပြန်အလှန်စကားဆက်ထိုးတာတွေအရေးယူတန်ခတ်တာတွေမရှိဘဲနဲ့တော့ဒီလိုဖြစ်လာမှာမဟုတ်ပါဘူးအရေးယူတန်ခတ်မှုတွေကအရေးကြီးတယ်လို့ပဲအဲ့ဒါတွေကိုအချိန်ခုထိဆက်ထားမှာပါနျူကလ িয়ার လက်နက်ဖြတ်သိမ်းရေးမစမချင်းဒီအရေးယူမှုတွေဆက်ထားကြမှာပ
ါ Because this is Voice America it will
Voice of America အမေရိကန်အသံကနေထုတ်လွှင့်တာတွေကိုမြောက်ကိုရီးယားပြည်သူတွေကြားကြမှာပါတမန်အနေနဲ့မြောက်ကိုရီးယားပြည်သူတွေကိုဗာများပြောလို့ပါလဲရှင့်
Well, I think you have somebody that has a great feeling for them. He wants to do right by them. And
ခင်ဗျားတို့အတွက်တကယ်ကိုကောင်းမဲ့သူရထားတယ်လို့ကျွန်တော်ထင်ပါတယ်။သူဟာခင်ဗျားတို့အတွက်ကောင်းရမွန်ရလုပ်ပေးခြင်းသူပါ။ကျွန်တော်တို့ဆွေးနွေးညှိနှိုင်းရတာအတော်လေးစဉ်ပြေပါတယ်။တယောက်သဘောတယောက်နားလည်တယ်။ပေါင်းဆက်နိုင်စွမ်းရှိတဲ့သူတွေပါ။ဒါအရေးကြီးပါတယ်။ဘလောက်ပဲလှုပ်လှုပ်အဲ့လိုမျိုးအတွဲမညီဘူးဆိုရင်တော့ဘာမှရလာမှာမဟုတ်ပါဘူး။ကျွန်တော်ပြောသလိုပါပဲ။စကတဲ့ကူကအဲ့လိုမျိုးတယောက်သဘောတယောက်သိလာတာပါ။ဒါကြောင့်မို့မြောက်ကိုရီးယားအတွက်အကောင်းဆုံးဖြစ်လာလိမ့်မယ်လို့ကျွန်တော်ထင်ပါတယ
်
ကျေးဇူးပါပဲတမရအရှင
် VOE အတွက် Greta Van Susteren ကတမရထရမ့်ကိုတွေးဆမေးမြန်းထားတာပါရှင် VOE ရဲ့အင်္ဂါညနေခင်းအစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်အခုနားဆင်ရမယ့်သတင်းလွှာမှာတော့ရန်လိုတိုက်ခိုက်ခဲ့သူတွေအကြားအမှန်တကယ်ပဲမိတ်ဆွေဖြစ်လက်တွဲနိုင်နေဆိုတာကိုတမိုင်းကအကြင်ကြင်တက်တည်ပြခဲ့ပြီးပါပြီဆိုပြီး American သမ္မတ Donald Trump ကမြောက်ကိုရီးယားခေါင်းဆောင် Kim Jong Un နဲ့တွေ့ဆုံအပြီးဒီကနေ့စင်ကာပူမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။နှစ်နိုင်ငံဆက်ဆံရေးတမိုင်းဒေသဖို့ပြင်ဆင်နေပြီလို့ပြောဆိုသွားတဲ့တစ်ချိန်တည်းမှာမြောက်ကိုရီးယားရဲ့လူအခွင့်အရေးအခြေအနေကနျူကလ িয়ার ဖျက်သိမ်းရေးကိစ္စပြီးရင် American ပြည်ထောင်စုအနေနဲ့အဓိကဦးစားပေးဆွေးနွေးမယ့်ကိစ္စဖြစ်တယ်လို့လည်းပြောဆိုသွားပါတယ်။မခင်ပြူတွေကကောက်နှုတ်တင်ပြပါမယ်ရှင်
။အမေရိကန်ပြည်သူတွေရဲ့ကိုစားငြိမ်းချမ်းရေးမျှော်လင့်ချက်ရည်မှန်းချက်နဲ့သတင်းစကားတွေပါကျင်ပါတယ်ဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားဥက္ကဋ္ဌကင်ဂျွန်အွန်းနဲ့တွေ့ဆုံတဲ့သမိုင်းဝင်ဆွေးနွေးပွဲကြီးအပြီးသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းဟာသူ့တိုင်းပြည်ကပြည်သူတွေရဲ့ပုံမတောက်ပါတဲ့အနာဂတ်အတွက်ဦးတည်ပြီးတော့ရဲရင်နဲ့ပရမဆုံးခြေလှမ်းတွေလှမ်းခဲ့သူလို့သမ္မတထရမ့်ကပြောဆိုသွားပါတယ်။နိုင်ငံဆက်ဆက်ရေးနဲ့ပတ်သက်ပြီးတော့လဲ
We're prepared to start a new history and we're ready to write a new chapter between our nations. Nearly 70 years ago, think of that.
တမိုင်းသိက်ကိုစဖို့ကျွန်တော်တို့ပြင်ဆင်ထားသလိုနှစ်နိုင်ငံကြားစာမျက်နှာသစ်ရေးဖို့လဲကျွန်တော်တို့အဆင်သင့်ဖြစ်နေပါပြီ။နှစ်ပေါင်း80နီးပါးကိုပြန်ကြည့်ရင်တွေးကြည့်ရင်ကိုရီးယားကျွန်းဆွယ်မှာတောက်လောင်ခဲ့တဲ့အလွန်အကျွံသွေးထွက်တန်ယိုပြည်ပခန့်တွေကြားရဲရင်နဲ့ထောင်တောင်းနဲ့ချီတဲ့အမေရိကန်တွေအပါအဝင်မရေတွက်နိုင်တဲ့သူတွေတေဆုံးခဲ့ရပါတယ်စစ်ပြင်းကြီးရဲ့အတွက်သဘောတူညီချက်မရသေးသလိုစစ်ကဘယ်တော့မှအဆုံးမသတ်ခဲ့ပါဘူးအဆုံးသတ်တဲ့နေ့ကိုမရောက်ခဲ့ပါဘူးဒါပေမဲ့ဒီစစ်ပွဲမကြခင်အဆုံးသတ်မယ်လို့မျှော်လင့်ပါတယ်မကြခင်အဆုံးသတ်ပါလိမ့်မယ်အတိတ်ဟာအနာဂတ်ကိုပုံဖော်အတိတ်ပဲဖွင့်လို့မရပါဘူးမနေ့ကပြိပခတွေကြောင့်မနက်ဖြန်ရဲ့စစ်ကိုအဖြစ်ခံလို့မရပါဘူးရန်လိုတိုက်ခိုက်ခဲ့သူတွေအကြားတကယ်ပဲမိတ်ဆွေတွေဖြစ်နိုင်တယ်ဆိုတာကိုတမိုင်းကအချင်းချင်းတက်တည်ပြခဲ့ပြီးပါပြီ
။မြန်မ ညူကလ িয়ার လက်နက်ဖြတ်သိမ်းရေးအတွက်အခိုင်အမာလှုံ့ဆော်ဖို့ကင်ဂျွန်အွန်းဘက်ကကတိပေးထားသလိုဒီလိုဖြတ်သိမ်းရေးမှာကတိခွင့်နဲ့အညီဆောင်ရွက်သွားရေးကိုလိုအပ်တဲ့စစ်ဆေးမှုတွေလှုံ့ဆော်သွားမယ်လို့သမ္မတထရမ့်ကသတင်းတောက်တွေကိုပြောဆိုပါတယ်။ညူကလ িয়ার လက်နက်ဖြတ်သိမ်းလိုက်တဲ့အတွက်မြောက်ကိုရီးယားဘက်ကနိုင်ငံတကာနဲ့ကုသန်းရောင်းဝယ်ခွင့်နောက်ကုန်သွယ်ခွင့်နဲ့အတူပြည်သူတွေရဲ့ကြွယ်ဝချမ်းသာဖို့အခွင့်အလမ်းတွေကိုရရှိသွားလိမ့်မယ်လို့သူကအလေးနဲ့ပြောဆိုပါတယ
်။ Tremendous 24 hours. We've had a tremendous 3 months, actually, because this has been going on for... There is no limit to what North Korea can achieve when it gives up its nuclear weapons and embraces commerce and engagement.
Nuclear lanak go sun pye bi ku tan yang wae yi kaisa rui lou me. Jan ne ka ba ne thi twei sat san ne atwa. Myaw Korea bat ga pyan ya nai na rui ga akan ta ma shi ba u. Okkhata Kim a nei ne a yin ga lu rui ma ya kae bu de a khwin lan rui go ya ni ba de.ကြီးမြတ်တဲ့လုံခြုံရေးခေတ်တခုကိုတည်ဆောက်နိုင်ပြီးသူ့ရဲ့ပြည်သူတွေကြွယ်ဝချမ်းသာအောင်လုပ်နိုင်တဲ့ခေါင်းဆောင်တယောက်အနေနဲ့တမိုင်းမှာမှတ်တမ်းတင်ကြမှာပါ။ဥက္ကဋ္ဌခင်နဲ့ကျွန်တော်တို့သဘောတူလက်မှတ်ရေးထိုးခဲ့တဲ့အတိုင်းကိုရီးယားကျွန်းဆွယ်နျူကလ িয়ার လက်နက်ဖြတ်သိမ်းရေးကိုခိုင်ခိုင်မာမာမပြောင်းလဲပဲလှုပ်ဆောင်မယ်လို့သူ့ဘက်ကကတိပြုထားပါတယ်။ဒီသဘောတူညီချက်ကိုအမြန်ဆုံးအကောင့်ထဲပေါ်ဖို့လဲကျွန်တော်တို့အကြီးအကျယ်ညှိနှိုင်းခဲ့ကြပါတယ်
။တောင်ကိုရီးယားနိုင်ငံမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေကိုဆက်ပြီးတော့ထားရှိတဲ့တစ်ချိန်ထဲမှာအကုန်ချများတဲ့စီးရဲအရာရှင်ပြိုင်တဲ့လက်ချက်မှုတွေကိုတော့ဆက်လက်လှုပ်ဆောင်မှာမဟုတ်ဘူးဆိုပြီးဒီသတင်းစာရှင်းလင်းပွဲမှာပဲပြောဆိုသွားပါတယ်။မြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်တွေဖြတ်သိမ်းပြစ်တဲ့အထိအရေးယူပိတ်ဆို့မှုတွေကိုဆက်ပြီးတော့ပြဋ္ဌာန်းသွားမယ်လို့လည်းသမ္မတဒေါ်နယ်ထရမ့်ကပြောဆိုသွားပါတယ်ရှင်
။မက်ကင်ဖြူထွေးပြောပြပေးခဲ့တာပါ။ဒီကနေ့ညနေခင်းအစီအစဉ်ရဲ့နောက်ဆုံးသတင်းလွှာအဖြစ်နားဆင်ရမှာကတော့အမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့တမိုင်းဝင်ထိပ်သီးဆွေးနွေးပွဲအောင်အောင်မြင်မြင်ပြီးဆုံးသွားပြီးရလဒ်ကောင်းတွေထွက်ပေါ်လာတဲ့အပေါ်မြန်မာနိုင်ငံကကြိုဆိုလိုက်ပါတယ်ဒီထိပ်သီးစည်းဝေးကိုစင်ကာပူနိုင်ငံမှာကျင်းပနိုင်တဲ့အတွက်ဒါဟာအာဆီယံနိုင်ငံတွေရဲ့အောင်မြင်မှုအဖြစ်မှတ်ယူကြောင်းလည်းပြောဆိုလိုက်ပါတယ်ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်
ဟုတ်ကဲ့ဒီကနေ့မနေ့စင်ကာပူနိုင်ငံမှာကျင်းပတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့ဆွေးနွေးပွဲဟာအောင်မြင်မြင်ပြီးဆုံးခဲ့တယ်လို့အချက်၄ချက်ပါသဘောတူညီချက်တရက်ကိုလည်းနှစ်ဖက်ခေါင်းဆောင်တွေအကြလက်မှတ်ရေးထိုးနိုင်ခဲ့ပါတယ်နှစ်ပေါင်း80နီးပါးကြာတင်းမာခဲ့တဲ့နိုင်ငံခြားမှာဆက်ဆံရေးအသည့်ထူထောင်လိုက်နိုင်တဲ့အပေါ်မြန်မာနိုင်ငံနိုင်ငံခြားရေးဝန်ကြီးဌာနနိုင်ငံရေးရာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးစိုးဟန်ကကြိုဆိုကြောင်းပြောပါတယ
်ဟိုမြင်မှတ်ထားတဲ့ကိစ္စကြီးတစ်ခုပေါ့နော်အခုလိုခေါင်းဆောင်တို့ကြားဟိုဆွေးနွေးပွဲအောင်မြင်စွာကျင်းပနိုင်တယ်ဒါအပြင်အခုတကယ်အခုဟိုအရေးကြီးတဲ့အဲသဘောတူညီချက်တွေလည်းလက်မှတ်ထိုးနိုင်တာတော့ကျွန်တော်တို့မြန်မာနိုင်ငံအပါအဝင်ထားတဲ့ကမ္ဘာလုံးကကျိုးလိုကြမဲ့ကိစ္စပဲဖြစ်ပါတယ်ကျွန်တော်တို့အနေနဲ့လည်းဒီလိုဟိုအစည်းအဝေးအောင်မြင်တာရဲ့အစည်းအဝေးကရလက်ကောင်းတွေရရှိတာကိုမြန်မာအစိုးရအနေနဲ့ကြိုဆိုသွားမယ်ဆိုတာကျွန်တော်တို့ချိန်ညှိထုတ်ပြန်ဖို့လည်းရှိနေပါတယ်လုပ်နေပါပြီ
နိုင်ငံခြားရရှိတဲ့ MIA ခေါ်ကိုရီးယားစစ်ပွဲအတွင်းပျောက်ဆုံးသွားသူတွေအရေးအဖြစ်ကိုရီးယားကျွန်းဆွယ်မှာအနုမျိုးလက်နက်လုံးဝဖျက်သိမ်းရေးကိစ္စသဘောတူညီချက်ရရှိတဲ့အပေါ်အားရကြောင်းလည်းတုံ့တက်ပြောဆိုပါတယ်
ဟုတ်အခုဒီမှာတော့ကျွန်တော်တို့ဒီကြည့်လိုက်လို့တော့เนาะဒီ comprehensive agreement ပေါ့เนาะဒီထဲမှာကျွန်တော်တို့ဟိုဂျန်တဲ့အချက်အလက်တွေအပြင်ပေါ့เนาะဒီနိုင်ငံကြားဆက်လက်ဆောင်ရွက်ရမယ့်ဥပမာ MIA လို့ကိစ္စမျိုးတွေအပြင်ကျွန်တော်တို့အဓိကနိုင်ငံတကာကနေပြီးတော့ဒီမျိုးလင်းတကြီးစောင့်စားနေတဲ့ complete denuclearization in Korean peninsula ပေါ့เนาะဒါလေးကဒီ commit လုပ်ခဲ့တယ်ဒါအင်တန်အရေးကြီးတဲ့အချက်လို့ကျွန်တော်တို့အနေနဲ့မြင်ပါတယ်ဗျာ
သမိုင်းဝင်အမေရိကန်နဲ့မြောက်ကိုရီးယားတို့ရဲ့ထိပ်သီးဆွေးနွေးပွဲကိုစင်ကာပူနိုင်ငံမှာကျင်းပနိုင်ခဲ့တဲ့အတွက်ဒါဟာအာဆီယံဒေသအတွက်အောင်မြင်မှုဖြစ်ကြောင်းလည်းဆက်ပြောပါတယ
်ကျွန်တော်တို့အနေနဲ့တိအချက်ပေါ့နော်ဒီအစည်းအဝေးကိုဒီတလောက်ဒီ historic summit ပေါ့နော်ဒီသမိုင်းဝင်အစည်းအဝေးကိုကျွန်တော်တို့အာဆီယံနိုင်ငံတနိုင်ငံကနေပြီးတော့ကျင်းပပြည်လူခွင့်ရရှိပေးတာလည်းအာဆီယံအတွက်ဒါကုန်တက်စေတဲ့အချက်တစ်ခုလို့ကျွန်တော်မြင်ပါတယ်ဒီအတွက်လည်းကျွန်တော်တို့အာဆီယံရဲ့လက်ရှိဥက္ကဋ္ဌဖြစ်တဲ့စင်ကာပူကိုလည်းကျွန်တော်တို့အများကြီးကျေးဇူးတင်ပါတယ်။စင်ကာပူတစ်ခုတည်းမဟုတ်ဘဲနဲ့အာဆီယံရဲ့ဒါအောင်မြင်မှုတစ်ခုလည်းဖြစ်တယ်လို့ကျွန်တော်တို့တော့မှတ်ယူပါရခင်ဗျ။
နိုင်ငံရေးလေးတာသုံးသပ်သူဒေါက်တာရံမျိုးသိန်းကတော့အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲဟာဒုတိယကမ္ဘာစစ်နောက်ပိုင်းနှစ်နိုင်ငံဆက်ဆံရေးအတွက်ကြီးမားတဲ့သမိုင်းအချိုးအကွေးတစ်ခုဖြစ်ကြောင်းသုံးသပ်ပြောဆိုပါတယ်။အရင်ကဒီလိုထိပ်သီးဆွေးနွေးပွဲတွေမရှိခဲ့ပေမဲ့နှစ်နိုင်ငံအကြားမှာသဘောတူညီချက်တချို့ရရှိခဲ့ဘူးကြောင့်လည်းဒီသဘောတူညီချက်တွေဟာအကောင့်ထဲပေါ်မှုနဲ့နိုင်ငံတကာဝန်ရံမှုအားနည်းခဲ့တာကြောင့်ဗအောင်မြင်နာတွေရှိခဲ့ကြောင်းထောက်ပြပါတယ်လက်ရှိရရှိထားတဲ့သဘောတူညီချက်တွေအကောင့်ထဲပေါ်နိုင်ရေးအတွက်ဒေါက်တာရံမျိုးသိန်းကအခုလိုပြောဆိုပါတယ
်ဒီနေ့ဟိုလက်မှတ်ရေးထိုးတဲ့သဘောတူညီချက်နဲ့ပတ်သက်ပြီးတော့ ရေရှိအမြင်ရှိရှိပေါ့လေနိုင်ငံတကာရဲ့ဝန်ရံမှုနောက်ပြီးတော့တောင်ကိုရီးယားဂျပန်တရုတ်ရုရှားဒီနိုင်ငံတွေရဲ့ပူးပေါင်းဆောင်ရွက်မှုအဲ့ဒါတွေဟာအင်မတန်မှအရေးကြီးတယ်လို့မြင်တယ
်ဒါအပြင်ယုံကြည်မှုနဲ့နားလည်မှုတိဆောက်ရေးဟာအရေးပါတယ်လို့ရှုမြင်ကြောင်းလည်းဆက်ပြောပါတယ
်နောက်ပြီးတော့ဒီမြောက်ကိုရီးယားနဲ့ဒီအမေရိကန်ကြားသဘောတူညီချက်တွေကိုပေါ်ဆောင်တဲ့နေရာမှာနော်နှစ်နိုင်ငံစလုံးကအင်မတန်မှဖြည့်လွယ်ရှားလွယ်ပြီးတော့ပြင်မွေ့တဲ့နော်ဟိုကာလတစ်ခုကိုဖြတ်သန်းမှာဖြစ်တဲ့အတွက်ကြောင့်မလို့နောက်ထပ်အခြားမှာယုံကြည်မှုနားလည်မှုကိုမြင့်မြင့်မာမာတည်ဆောက်နိုင်မှုအရေးကြီးတယ်လို့မြင်တယ်။ယုံကြည်မှုနားလည်မှုဘဲချော်တဲ့အခြေအနေတွေကြုံတွေ့လာတဲ့အခါမှာနော်စပွဲပိုင်းမှာတွေ့ဆုံဆွေးနွေးပြီးအဖြေရှာနိုင်မှုကအဓိကကျတယ်လို့မြင်တယ်။လွန်ခဲ့တဲ့ကာလတွေမှာသဘောတူညီချက်တွေပြည့်ရင်းနေရတဲ့အဓိကအကြောင်းရင်းကတော့ယုံကြည်မှုနားလည်မှုတည်ဆောက်တဲ့အပိုင်းမှာအားနည်းခဲ့တယ်။နောက်ပြီးတော့ယုံကြည်မှုနားလည်မှုလွဲချော်တဲ့အခြေအနေတွေမှာနိုင်ငံရေးကတွေ့ဆုံဆွေးနွေးအဖြေရှာနိုင်မှုနှောင့်နှေးခဲ့တယ်လို့အဲ့ဒီလိုသုံးသပ်ပါတယ
်။ဒီနေ့ရရှိတဲ့သဘောတူညီချက်တွေထဲမှာအမေရိကန်နဲ့မြောက်ကိုရီးယားဟာငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုဦးတည်ပြီးနှစ်နိုင်ငံပြည်သူတွေရဲ့သဘောဆန္ဒနဲ့အညီဆက်ဆံရေးအသစ်ကိုထူထောင်ဖို့ဆုံးဖြတ်ထားကြောင်းလည်းပါဝင်ပါတယ်။လောလောဆယ်မှာအမေရိကန်ဘက်ကပိတ်ဆို့မှုတွေရုပ်သိမ်းမှာမဟုတ်ပေမဲ့တောင်ကိုရီးယားနဲ့ပူးတွဲစည်ရေးလေ့ကျင့်တာတွေကိုရပ်ဆိုင်ထားဖို့ရှိနေပါတယ်
။ကိုမိုးစောသတင်းပေးပို့ထားတာပါ။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုပေးပို့နိုင်တယ်လို့စာရိုက်ကတစင်လဲစာရေးသားဆက်သွင်းနိုင်ပါတယ်။လိပ်စာက VOA မြန်မာပိုင်းအစီအစဉ်စာရိုက်တစ်တပ်အမှတ် 855 ရန်ကုန်စာရိုက်ကြီးရန်ကုန်မြို့ဆိုပြီးပေးပို့နိုင်ပါတယ်ရှင်။အင်္ဂါနေ့ညနေခင်း VOE အစီအစဉ်တွေမကြခင်အဆုံးသတ်တော့မှာဖြစ်ပါတယ်။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကပြောပြပေးပါအောင်ရှင
်။အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့စင်ကာပူမှာဒီကနေ့လက်မှတ်ရေးထိုးလိုက်တဲ့သဘောတူညီချက်ထဲမှာတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းဘက်ကကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လုံးဝကင်းစင်ရေးသူ့ရဲ့ခိုင်မာတဲ့ဂရီးကဝတ်ကိုထပ်ပြီးအမခံခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ဘက်ကတော့မြောက်ကိုရီးယားနိုင်ငံကိုလုံခြုံရေးအာမခံချက်ပေးဖို့ကတိပြုခဲ့ပါတယ်။ကိုရီးယားကျွန်းဆွယ်မှာတည်တံ့မဲ့ငြိမ်းချမ်းရေးကိုအတူဖော်ဆောင်ဖို့အမေရိကန်နဲ့မြောက်ကိုရီးယားကြားဆက်ဆံရေးသစ်တရထူထောင်ပြီးဆီအတွင်းပျောက်ဆုံးသွားသူတွေစစ်တုံးပန်းတွေရဲ့ကျွမ်းကျန်ရုပ်အလောင်းတွေကိုပြန်လည်ရှာဖွေရေးတို့အတွက်လည်းသဘောတူခဲ့ကြပါတယ်။အမေရိကန်သမ္မတထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်တို့ရဲ့ဒီကနေ့စင်ကာပူမှာလုပ်တဲ့သမိုင်းဝင်ထိပ်သီးဆွေးနွေးပွဲအပေါ်မှာအာရှဒေသနဲ့ကမ္ဘာတစ်လွှာခေါင်းဆောင်တွေကလည်းအကောင်းမြင်သဘောထားနဲ့တုံ့ပြန်ကြပါတယ်။ထိပ်သီးတွေ့ဆုံပွဲလမ်းကြောင်းပေါ်ကိုအထူးကျန်မြောက်ကိုရီးယားနိုင်ငံရောက်လာစေဖို့တန်တမာရေးအရာချိုးပန့်ခဲ့တဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကကိုရီးယားကျွန်းဆွယ်နျူကလ িয়ার လုံးဝကင်းစင်ရေးနဲ့ငြိမ်းချမ်းရေးအတွက်မျှော်လင့်ချက်ကိုထုတ်ဖော်ပြောဆိုခဲ့ပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားကြားဆွေးနွေးမှုကနေကိုရီးယားစစ်ပွဲကိုတရားဝင်အဆုံးသတ်နိုင်မဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုဥတည်နိုင်ဖို့မျှော်လင့်တဲ့အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးကလည်းသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့မိုးသည်ထန်ပြီးမြေပြိုကျတာကြောင့်၃နှစ်အရွယ်ရိုဟင်ဂျာဒုက္ခသည်ယောက်ျားကလေးတဦးသေဆုံးခဲ့ရပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ပြင်းထန်တဲ့မုတ်တုံရာသီအတွင်းပထမဆုံးသေဆုံးရမှုလည်းဖြစ်ပါတယ်။အာဖဂန်နစ္စတန်အစိုးရရဲ့တဖက်သက်အပြစ်ခတ်ရစဲရေးစပီတက်ရောက်ခဲ့ပြီးတဲ့နောက်ဒီကနေ့အင်ကာနစ်မှာတော့တာလီဘန်သဘုံတွေကခရိုင်တစ်ခုကိုဝင်ရောက်စီးနင်းပြီးနောက်တစ်ခုကိုပါထပ်ပြီးတော့ချိမ့်ချောက်နေပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ပြောပြပေးခဲ့တာပါ။ဒီကနေ့ညနေအစီအစဉ်ထုတ်လို့ရမှုကမတ်အီတန်စင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ရှောင်းကန်ချမ်းဖြစ်ပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။ဒီကနေ့ညနေပိုင်း VOA အစီအစဉ်တွေကိုလိုင်းတိုမီတာ2425 3251နဲ့လိုင်းလက်မီတာ190တို့ကနေပြီးထုတ်လွှင့်ပေးခဲ့တာပါ။တော်တာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။နောက်ထပ်နှစ်နာရီအကြာမှာကျမတို့တစ်ခါထပ်ပြန်ဆုံကြပါမယ်။ကျမအများသဖြင့်အောင်ပါ။
This program has come to you from the Voice of America, Washington.